အိန္ဒိယမြန်မာတမှုနယ်စပ်ဂိတ်ကိုဒီကနေ့နိုဝင်ဘာလ15ရက်နေ့ကစပြီးတော့3လပိတ်လိုက်ကြောင်းမဏိပူရအစိုးရကကြေညာလိုက်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေရှိသလိုတရားမဝင်ဝင်ရောက်လာနိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်တွေလည်းများလာနိုင်တာကြောင့်နယ်စပ်ဂိတ်ကိုပိတ်လိုက်ရတာလို့မဏိပူရအစိုးရကအကြောင်းပြပါတယ်။နယ်စပ်ဂိတ်ပိတ်လိုက်တဲ့အခြေအနေသတင်းပေးဖို့ချက်ကိုတော့မတ်စုမြန်မွန်ကဆက်ပြီးပြောပြပေးမှာပါ။
မြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေတဲ့မဏိပူရပြည်နယ်မှာအရင်ကလည်းအခုလိုနယ်စပ်ပိတ်လိုက်တဲ့ကြေညာချက်တွေမဏိပူရအစိုးရကထုတ်ပြန်ခဲ့ဘူးတယ်လို့နယ်စပ်မှနေထိုင်သူတွေကပြောပါတယ်။အခုထုတ်ပြန်ချက်ထွက်လာပြီးမဲ့နှစ်နိုင်ငံဖြတ်တန်းသွားလာခွင့်အရင်အတိုင်းရနိုင်အောင်လို့မျှော်လင့်တဲ့အကြောင်းတမှုနယ်စပ်မှနေတဲ့ဒေသခံတယောက်ကပြောပါတယ်
။ကွာတိုင်းလဲလို့ကတော့ထုတ်ပြန်တာတွေတော့ရှိပါတယ်ဒါပေမဲ့သွားလို့လာလို့ကတော့နောက်ပိုင်းတော့အဆင်ပြေသွားတဲ့အရာတွေများပါတယ်ဟုတ်ကဲ့။ဒီလိုမဏိပူရဒီနယ်စပ်ကတော့ဒီလိုပဲ follow လိုက်တော့ကျညာကြီးတွေထုတ်လိုက်တာပဲ။အောက်မှာတော့သွားလို့လာလို့ရအောင်သွားလို့စင်ပြေကြပါလေ။အပြုတ်လို့ဆိုသူဘက်ကလည်းလိုအပ်ချက်ရှိတယ်၊ကိုဘက်ကလည်းလိုအပ်ချက်ရှိတယ်။ဘာပြောလို့ကိုင်းကျုံမီကျုံကိုင်းမီပေါ့။စင်ပြေအောင်သွားလာကြတာပါပ
ဲ။ FMR လို့ခေါ်တဲ့နှစ်နိုင်ငံသွားလာခွင့်သဘောတူညီချက်နဲ့သွားလာမှုတွေကို November 15ရက်ဒီကနေ့ကစပြီးတော့3လရာကြီးပိတ်လိုက်တာပါ။နယ်စပ်ဂိတ်တွေတရားဝင်ဖွင့်လှစ်တဲ့အချိန်အထိပိတ်ထားမယ်လို့မဏိပူရအစိုးရကထုတ်ပြန်ပါတယ်။အိန္ဒိယနိုင်ငံတဲကိုတရားမဝင်ဖြတ်ကျော်တာနဲ့မူရစေးပောင်ခိုလုပ်ငန်းတွေကိုတားဆီးဖို့မြန်မာနဲ့ထိစပ်နေတဲ့မဏိပူရနယ်စပ်တခြားမှာရဲကင်းစခန်းပေါင်း34ခုတည်ဆောက်နေပြီလို့မဏိပူရပြည်နယ်အစိုးရကပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲကြေညာခဲ့ပါတယ်။တမှုနယ်စပ်မှာရှိတဲ့ကုန်တဲ့တယောက်ကတော့အိန္ဒိယဘက်ကအခုလို3လကြာပိတ်မယ်ကြေညာထားပေမဲ့လည်းကုန်စည်တချို့တော့ခွင့်ပြုနိုင်တယ်လို့ပြောပါတယ်။
哦老老在咯不怎么不懂得的这个咯第一啊的在路亚那天来的老老是东亚的背着路应该在他的经经验来的人啊我们这个背着出来来就是的应该的嘛做不着的你们这个当你困难的去啊那里背着那天
မဏိပူရပြည်နယ်ရဲ့ခရိုင်၅ခုဟာမြန်မာနိုင်ငံနဲ့မိုင်250လောက်ထိဆက်နေပြီးတော့အဲ့ဒီမှာ3မိုင်လောက်ကပဲခြံစည်းရိုးကာထားတာလို့ဒေသခံတွေကပြောပါတယ်။2021နောက်ပိုင်းမြန်မာဘက်ကတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်တာများလာမှကိုစိုးရိမ်ကြောင်းမဏိပူရအာဏာပိုင်တွေကမကြသေးခင်ကပဲထုတ်ဖော်ပြောဆိုခဲ့ပါတယ်။မြန်မာပြည်ရင်းကစီးရေးပဋိပက္ခတွေနဲ့နိုင်ငံရေးအခြေအနေတွေကြောင့်ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသတွေမှာရှိတဲ့ဒေသခံတောင်းနဲ့ချီဟာနီးစပ်ရာအိန္ဒိယနယ်တွေကိုထွက်ပြေးခိုးလုံနေကြပါတယ်ရှင်။
မဆုမြမွန်ပြောပြသွားတာပါ